ိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရဲ့တခွဲအတည်ပြုစီးရင်ထဲမှာမြန်မာလူသမား9ဦးထက်မနည်းရှိနေကြောင်းတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်ကူးစက်မှုနှုန်းမြင့်နေတဲ့ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား3ဦးထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားကြရပါ။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်ရှိတယ်လို့တခွဲအတည်ပြုခံရသူ 2,000 ကျော်ရှိတဲ့အထက်မြန်မာရွှေ့ပြောင်းလူသမား9ဦးထက်မနည်းရှိထားတယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံအတွင်းမှာဆိုရင်လူစုလူဝေးမလုပ်ဖို့နဲ့ရင်အသွားလာတွေကိုတားမြစ်ကပ်တက်ထားတယ်လို့ညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံတွင်းကမြန်မာလူသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့လူသမားရေးလှုပ်ရှားသူတွေရောမြန်မာတန်ယုံဘက်ကပါမပြတ်ဆောင်ကြည့်နေပါတယ်
။ဟုတ်မြန်မာတွေကတော့ဒီမှာအခုလောဆယ်ကျွန်တော်တို့ဟိုဟာပေါ့6ယောက်လို့ကျွန်တော်တို့ကြည့်ရတယ်။ဟုတ်ကဲ့အားလုံးပေါင်းပါနော်။ဒီကလူအားလုံးပေါင်းကထိုင်းနိုင်ငံလူမှာတော့2000တူတယ်။ဒီကိစ္စတော့မှကျွန်တော်တို့လည်းဒီဘက်မှာတော့ကျွန်တော်တို့ဒီမြန်မာတန်ယုံမြန်မာတန်ယုံရှိကျွန်တော်အထူးပြုတာကျွန်တော်ပေါ့နော်။ကျွန်တော်တို့ကအများအားနေ့ရက်တစ်ခါလောက်အများအားဖြစ်တယ်လို့အခြေအနေကိုပြောပြရမယ်။သူကဒီနေ့9ရက်ဖြစ်သွားပြီ။နောက်နေ့ရက်ဖြစ်သွားတယ်။အစီအစဉ်မတရားဘူး။ဒါပေမဲ့အလုပ်သမားကတော့ချိန်ကျော်ပါတယ်။ကိုပထမတစ်ခေါက်ဖြစ်တဲ့အားပထမဦးဆုံး2ရက်ပေါ့။အဲ့ဒါတွေ့ကြရအဲ့ဒါကမြန်မာအလုပ်သမားတွေကခုနပြောဝင်ဆောင်ပေးတဲ့လုပ်ငန်းကပြောရဲ။ဒါကလည်းဆိုတာတော့မတရားဘူးနော်
။ထိုင်းနိုင်ငံတောင်ပိုင်းကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးပြောပြခဲ့တာပါ။ထိုင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေဟာသူတို့နေမြေမှာပါဝင်ရေးအတွက်စေတနာတွေလုပ်တာတွေရှိပေမဲ့မြန်မာတွေကိုအသိပညာပေးဖို့ကအခုချိန်မှာအခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်ဒီအတွက်မြန်မာတွေကြားမှာကူးစက်မှုနှုန်းတွေဘလောက်ထိရှိနေပြီလဲဆိုတာကိုခန့်မှန်းဖို့ခက်တယ်ဆိုပြီးဦးမင်းဦးကဆိုပါတယ
်သူရက်ကွက်ဒီမှာတော့ရက်ကွက်လူကြီးတွေဒီပေါ်ပေါ်တော်ကြီးကနေလိုက်ပြီးတော့ဒီအခုချိန်ဆိုင်တာတို့မှာတို့စေတနာတော့လုပ်တယ်ကြာဆိုတော့တို့မြန်မာဒီလူမှုရေးကိုသွားပြီးတော့ဒီ community ကိုသွားပြီးလုပ်ဖို့ကြတော့ကျွန်တော်တို့ကလည်းဒီမှာကျွန်တော်လုပ်ပြီးနေတယ်ဆိုရင်ကျွန်တော်တို့ကလည်းထွက်ဖို့ကမရဘူးလေ။နှစ်ယောက်တည်းပုံထွက်လို့မရဘူး။တွားရလိုက်ရောသတိထားပြီးသွားလို့ရတယ်။သွားလို့မရအောင်ပေါ့။အဲဒီလူစုလို့မရအောင်အဲ့ကျတော့ဒီတော့မှဒီအရင်ကကျွန်တော်အလုပ်သမားတွေထဲမှာကျတော့အဲ့လိုဖြစ်နေပြီဆိုလို့ရှိရင်တော့မှပဲမသိနိုင်အောင်လား။အဲ့တော့ကုနေနေတယ်။ဒီယောက်တည်းစီသွားမယ်။ပြီးတော့မှတခါဖြစ်လာရင်ကျွန်တော်တို့မြန်မာတွေကိုတခါပြောတာမျိုးတော့ခံအောင်မယ်ဒီမျိုးဝါလေးတွေခွဲခြားဆန်းဆန်းတာတော့ဘာလို့ဒါတွေကပြဿနာတွေကြုံလာမှာပဲ
ထိုင်းနိုင်ငံထဲမှာမြန်မာလူသမား3ဦးထက်မနည်းအလုလုကိုင်နေကြတာဖြစ်ပြီးထိုင်းတောင်ပိုင်းကဖူကက်လိုနေရာတွေမှာတော့အလုလုကိုင်နေကြသူတွေကအများအပြားရှိနေတာပါဖူကက်ဖိအိုင်မှာတော့ကူးစက်မှုတွေများနေတာကြောင့်တခြားဖိအိုင်တွေထက်ကိုရိုနာဗိုင်းရပ်ကာကွယ်ထိန်းချုပ်ရေးတွေကိုတင်းတင်းကြပ်ကြပ်လုပ်ထားတယ်လို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်